အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနာဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတဲ့အစီအစဉ်ဖြစ်ပါရဲ့ရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာရှိနေတဲ့ဘင်္ဂလီတွေကိုရခိုင်ပြည်နယ်မှာမွတ်စလင်အတိုင်းဝိုင်းရခိုင်လူမျိုးတွေကိုရခိုင်ပြည်နယ်ကဗုဒ္ဓဘာသာကိုးကွယ်သူများလို့မြန်မာအစိုးရရဲ့အသုံးအနှုန်းကိုရခိုင်ပြည်နယ်ကဒေသခံတွေကနေဆန္ဒပြကန့်ကွက်ခဲ့ကြပါတယ်။တိုင်းသာလက်နက်ကိုင်အဖွဲ့အစည်းတွေအားလုံးပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာပါဝင်ဆွေးနွေးခွင့်ရရှိဖို့လိုအပ်တယ်လို့ဝန်ကြီးတစ်ပါတီကနေသဘောထားထုတ်ပြန်ခဲ့တယ်ဆိုတာနဲ့အသစ်တက်လာတဲ့ဒီမိုကရေစီအစိုးရလက်ထက်မှာလည်းလူ့အခွင့်အရေးတွေတားမြစ်ပိတ်ပင်ချိုးဖောက်တာခံနေရစေလို့တိုင်းနာလူခွင့်ရဲ့အဖွဲ့တွေကနေပြောဆိုနေတဲ့အခြေအနေတွေအကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရခိုင်ပြည်နယ်မှာရှိနေတဲ့ဘင်္ဂလီတွေကိုရခိုင်ပြည်နယ်ကမွတ်စလင်အတိုင်းအဝိုင်းရခိုင်လူမျိုးတွေကိုရခိုင်ပြည်နယ်ကဗုဒ္ဓဘာသာကိုးကွယ်သူများလို့မြန်မာအစိုးရကတုံ့နှုံးတာကိုကန့်ကွက်တဲ့အနေနဲ့ဇူလိုင်လ3ရက်နေ့ကစစ်တွေမြောက်ဦးမင်းပြပုံနာကျွန်းဘူးတီတောင်စတဲ့မြို့နယ်73မြို့နယ်မှာစန္ဒပြကန့်ကွက်ခဲ့ကြပါတယ်စစ်တွေမျိုးကစန္ဒထုတ်ဖို့ပွဲမှာယဟန်တန်ဂါရိုရဲ့အပါအဝင်မြို့ခံ1000ကျော်ကဝင်းကဘာကွင်းကနေမြို့တစ်ပတ်လှည့်လည်ပြီးဘင်္ဂလီကိုဘင်္ဂလီလို့ဆက်ခေါ်ဖို့ရခိုင်အမျိုးသားတွေကိုရခိုင်လူမျိုးလို့တုံ့နှုံးမှုစတဲ့တောင်းဆိုချက်တွေကိုတောင်းဆိုဆန္ဒပြခဲ့ကြပါတယ်အခုလိုကန့်ကွက်ဆန္ဒထုတ်ဖော်မှုတွေကြောင့်ရခိုင်ပြည်နယ်အစိုးရကရခိုင်ပြည်နယ်ရှိဗုဒ္ဓဘာသာကိုးကွယ်သူဒေသခံတိုင်းရင်းသားများအစားရခိုင်လူမျိုးလို့တုံ့ဆွဲမှာဖြစ်တယ်လို့ဇူလိုင်လ4ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပေမဲ့ဘင်္ဂလီတွေကိုဘယ်လိုဆက်ပြီးတုံ့နှုံးမယ်ဆိုတာကိုဖော်ပြခြင်းမရှိခဲ့ပါဘူး
။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံကိုအောင်မြင်မှုအပြည့်အဝရရှိဖို့အမျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေးစစ်မှန်တဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးအတွက်လက်နက်ကင်တိုက်ပွဲဝင်နေကြတဲ့တိုင်းရင်းသားအဖွဲ့အစည်း Ethnic Arms Organization EAO အဖွဲ့အလုံးပါဝင်ဆွေးနွေးခွင့်ရဖို့လိုကြောင်းစုလိုင်လ2ရက်နေ့ရက်စွဲနဲ့မွန်ပြည်တစ်ပါတီကနေအမြင်တဘောထားထုတ်ပြန်ခဲ့ပါတယ်။ဤရုပ်ဖွဲ့စီအလုံးပါဝင်ခွင့်မရှိရင်တနင်္ဂနွေလုံးအတိုင်းတာနဲ့ပြည်တွင်းငြိမ်းချမ်းရေးပေါ်ဆောင်နိုင်မှာမဟုတ်ကြောင်း NLD အစိုးရတည်ဦးဆောင်ပြီးနိုင်ငံရေးစနစ်ကိုပြောင်းလဲမယ်လို့ကြွေးကြော်ထားတဲ့အတိုင်းလက်တွေ့အကောင်အထည်ဖော်နိုင်ဖို့ကြိုးစားနေတဲ့အပေါ်မှာမွန်ပြည်တစ်ပါတီဝမ်းသာအားရတယ်လို့လည်းဖော်ပြထားပါတယ်။မွန်ပြည်တစ်ပါတီတူဥက္ကဋ္ဌနိုင်ငံဟန်တာကတော့ပိုချုပ်အောင်ဆန်းဦးဆောင်ပြီးချုပ်ဆိုခဲ့တဲ့ပြည်လုံစာချုပ်ထဲကဂတိကဝတ်တွေအတိုင်းလိုက်နာဆောင်ရွက်မှုမရှိခဲ့တဲ့အတွက်အနည်း90နီးပါးပြည်တွင်းစစ်ဖြစ်ခဲ့ရတယ်လို့မကြမီမှကျင်းပမဲ့21ရာစုပြည်လုံညီလာခံကိုလက်နက်ကင်တိုင်းရင်းသားအဖွဲ့အစည်းအားလုံးပါဝင်စေလိုတယ်လို့ဆိုပါတယ်
ကချင်ပြည်နယ်အတွင်းကချင်လူလတ်ရေးတပ်မတော် KNA နဲ့အစိုးရတပ်တို့အကြားဇူလိုင်လ1ရက်နေ့ကနေပြန်နေတင်းမာလာနေပြီးမိချင်းကားပေါ်မှာကားလမ်းမကြီးအနောက်ဘက်နေစဉ်ကောင်းရွာအနီးမှာစီရဲလုံရှားလာတဲ့မြမတပ်မတော်ခမရ382နဲ့ခလာရ51ပူပေါင်းတပ်အင်အားတွေကို KNA တပ်ဖွဲ့တွေမိုင်းတွေနဲ့ခုခံတိုက်ခိုက်ခဲ့တယ်လို့ KNO ဘက်ကပြောပါတယ်ကျောက်စိမ့်မော်ဖက်ကတ်မြို့နယ်ဘက်မှာဆိုရင်လေကချင်လူလတ်ရေးတပ်မတော် KNA တပ်ရင်း6တပ်ဖွဲ့များနဲ့အစိုးရတပ်တွေကြားဇွန်လ6ရက်နေ့ကစပြီးတိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်27ရာစုပင်လုံညီလာခံတက်ရောက်ဖို့တိုင်းရင်းသားလက်နက်ကန်အဖွဲ့များထိတ်သီးအစည်းအဝေး EOS Summit ကိုဇူလိုင်လအတွင်းကချင်ပြည်နယ်မိုက်ကြောင်မှာကျင်းပဖို့အစီအစဉ်နေတဲ့အချိန်မှာပဲ KNO ဗဟိုဌာနချုပ်လိုက်စာမျိုးအနီးတစ်ဝိုက်နဲ့ဖက်ကတ်ဒေသတွေမှာတိုက်ပွဲတွေအဆက်မပြတ်ဖြစ်ပွားနေပါတယ်အစိုးရတက်တက်လာတဲ့နောက်ပိုင်းကနေတိုက်ပွဲတွေဇက်တိုက်တိုးလာသလိုလက်တလောတိုက်ပွဲများကြောင့်နှစ်ဖက်အသေးအပြောက်ရှိနေတယ်လို့ KNO သတင်းနဲ့ပြန်ကြားရေးဌာနကဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
။နေမြေဆိုးမိုးရေးအပြိုင်မှုကြောင့်ရှမ်းပြည်တပ်မတော် RCSS SSA နဲ့တောင်ပလောင်မျိုးတားလူမျိုးရေးတပ်မတော် TNLA တို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးနှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိနေပါတယ်။TNLA ပြန်ကြားရေးဌာနကနေထုတ်ပြန်ချက်တည်းအရစူရိုင်လာပထမပတ်တွင်ကြောက်မဲမြို့နယ်နဲ့မန်တုံမြို့နယ်တွင်မှတိုက်ပွဲတွေ6ကြိမ်ထက်မနည်းဖြစ်ပွားခဲ့ပါတယ် Chang mei miao nao miao pei mai dong se khan kwa kien ka yao ni ma shi de RCSSSC das khan de khu ko TNL pe ka teng pai nai khe de lo thau pyan tha bi me RCSSSC ka do ma houn man bu lo nyin so ba de
Shanpin ne miao pai la shou myo ne man yo de ta khan ywa da khone u te song mu a po a phit man pho thau pe bo twa shan ka chin palang a yat bat a phwa si re ka ni jin ya jet thau pyan taung so khe de lo ta aw chang da ne lu nge mya a phwa kaung saung mai myo aung ga pyo ba de ပြီးခဲ့တဲ့ဇွန်လ23ရက်နေ့တုန်းကမြန်မာတပ်မတော်စစ်ကြောင်းကနေမန်ယော်ဒေသမန်ကစ်နဲ့မန်တပ်ရွာသားတွေကိုဖမ်းဆီးခဲ့ပြီးနောက်ပိုင်းရွာသားခုနှစ်ဦးသေဆုံးမှုတွေဖြစ်ပေါ်လာခဲ့ပါတယ်စစ်တပ်ပိုင်များဝတီတဲ့ရင်စာကတော့ TNLA နဲ့တိုက်ပွဲဖြစ်ခဲ့တာဖြစ်ပြီး TNLA တပ်ဖွဲ့ဝင်တွေရဲ့အလောင်းလို့ဖော်ပြခဲ့ပေမဲ့ TNLA ဘက်ကငင်းဆိုခဲ့ပါတယ်အခုလိုဒေသခံတွေကို
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မြန်မာနိုင်ငံမှာအသက်တက်လာတဲ့ဒီမိုကရေစီအစိုးရလက်ထက်မှာလည်းလူ့အခွင့်အရေးတွေတာမြင့်ပိတ်ပင်ချိုးဖောက်ခံရစေလို့တိုင်းဒေသလူ့အခွင့်အရေးအဖွဲ့တွေကပြောဆိုလိုက်ပါတယ်။ဒီအကြောင်းကိုတော့ဆိုင်းမွန်းကနေစူးစီးထားပါတယ်ရှင်။
ကျွန်းလာနောင်ပိုင်းကရှမ်းပြည်မြောက်ပိုင်းလာရှိုးမြို့နယ်မိုင်းရော့ကျေးရွာသားခုနှစ်ဦးပြစ်ခတ်တပ်ဖြတ်ခံခဲ့ရပါတယ်။ဒီလိုတပ်ဖြတ်ချင်းခံရတဲ့အခြေအနေကိုဒေသခံအနာပိုင်တွေကနေစုံစမ်းစစ်ဆေးအရေးယူတာမျိုးမရှိသေးပါဘူး။လူထုကရွေးချယ်တင်မြှောက်ထားတဲ့ NLD အစိုးရလက်ထက်မှာမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေစေလို့ရှမ်းလူခွင့်ရေးမှန်နိုင်ကနန်းလွန်စိန်ကပြောပါတယ်
။ထိုးပါတဲ့ဟာလည်းဟိုကတော်တော်ဆိုးသွားနေရပေါ့ဒီလိုမျိုးကိစ္စနဲ့ပတ်သက်ပြီးတော့မှရပ်တန့်ဖို့တိုက်တွန်းချင်တာပေါ့နော်နောက်ထပ်မှဖြစ်ပေါ်အောင်ပေါ့
ဒါပြင်ရှမ်းပြည်မှာလူခွင့်ရေးချိုးဖောက်ခံရတဲ့အကြောင်းအစီရင်ခံစာကိုတောင်ပလောင်မျိုးတမိအဖွဲ့ကနေစွန်လ28ရက်နေ့ကတည်င်းစာရှင်းလင်းပွဲနဲ့ထုတ်ပြန်ဖို့ပြင်ဆင်ထားပေမဲ့တမတော်ရဲ့ပုံရိပ်ကိုထိခိုက်စေတဲ့ဆိုပြီးပိတ်ပင်ဟန့်တားခံခဲ့ရပါတယ်ပလောင်မျိုးတမိအဖွဲ့ကတော်လွေပွန်ညိုကမြန်မာနိုင်ငံသားတွေခြေခံလူခွင့်ရေးဆုံးရှုံးနေတယ်လို့ပြောပါတယ်
စင်ခံစာကပြစ်ဒဏ်နဲ့ပတ်သက်နေတဲ့အစီရင်ခံစာဖြစ်လို့ထုတ်လို့မရဘူးလည်းလို့ပြောရမကြီးကတကယ်လည်းလူခွင့်ရေးနဲ့ပတ်သက်ပြီးတော့ဒီလိုခြေခံလူခွင့်ရေးဖြစ်တဲ့လက်စွာပြောဆိုခွင့်နဲ့ပဒင်းချမ်းဝေခွင့်ရှိသေးဘူးလို့အစမောင်းနေတယ်
လာသားပဲရှိနေသေးတဲ့ NLD အစိုးရဟာအယိုးဆွဲနေတဲ့အာဏာရှင်စနစ်ကိုတလွာချင်းခွာပြစ်မှရမယ်လို့ရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်က NLD ပါတီအကြီးအကဲဦးရဲလိုင်ကပြောပါတယ်
ကျွန်တော်တို့ကလာပိုင်းလေးပဲရှိပါသေးတယ်။လာပိုင်းလေးရှိရဆိုတော့ကျွန်တော်တို့ကအချိန်လေးတော့ကျွန်တော်တို့ယူရမယ်။ဒီဥစ္စာကကျွန်တော်တို့ပါတီရဲ့အစိုးရတရားကရပ်ပေါင်းတရားဆိုတော့ plan လေးရှိပါတယ်။ဒီဥစ္စာတွေကကျွန်တော်တို့ plan လေးကိုချပြီးလို့ရှိရင်ကျွန်တော်တို့ပြည်သူလူထုချပြ။အများသောအားဖြင့်လက်နဲ့ရှိရင်အာဏာရှိရလို့မြင်နေတာ။အဲ့လိုမျိုးခံစားနေရအဲ့က mindset တွေကိုပြောင်းရင်ကျွန်တော်တို့အဆင်ပြေလာမှာပါ။
လက်ရှိမှာ NLD အစိုးရအနေနဲ့တပ်မတော်ရဲ့လှုပ်ဆောင်ချက်အပေါ်ဩစာတည်ရောက်မှုမရှိသေးတဲ့အခြေအနေတွေကိုဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။တိုင်းရင်းသားဒေသတွေမှာလူခွင့်ရေးချိုးဖောက်မှုများဆက်လက်ကျူးလွန်နေဆဲဖြစ်ပြီးတပ်မတော်နဲ့ပတ်သက်တဲ့အမှုခင်းတွေကိုအရက်ပတ်တရားရုံးမှာစစ်ဆေးတင့်တယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ္စယန်ဟီလီကာမြန်မာနိုင်ငံတွင်းမှာစစ်နေရကြနေထိုင်ပြီးအပြန်ခရီးတည်င်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။
ဆက်ပြီးတော့ချင်းပြည်နယ်ဒေသအတွင်းကွဲပြားနေတဲ့အနေအထားကြောင့်မင်းတပ်မတူပြီးပလောဝါနဲ့ကံပလတ်စားတဲ့မြို့နယ်လေးမြို့နယ်ကကိုစလဲရီကနေတောင်ပိုင်းချင်းမျိုးသားညီလာခံကိုမင်းတပ်မြို့မှာဇူလိုင်လဒုတိယအပတ်လောက်ကနေတည်တံ့ကျင်းပသွားကြမှာဖြစ်ပါတယ်တောင်ပိုင်းဒေသပေါ်အာယုံဆိုင်မှုနေပါလို့အခုလိုတည်တံ့ခွဲပြော့ကျင်းပရတယ်လို့ကော်မတီဝင်တွေကပြောဆိုမှုတွေရှိနေတယ်လို့တမိုင်းကျောင်းဆိုင်ရာခန်းစားချက်တွေကြောင့်စိတ်ဝမ်းမကွဲသင့်ဘူးလို့ချင်းနိုင်ငံရေးပါတီတွေကထောက်ပြပြောဆိုမှုတွေရှိနေတဲ့အခြေအနေကိုတော့ကိုစလိုက်ရော့ဘတ်ရဲ့စူးစီချက်ကိုနိုင်ကိုအင်ကနေအခုလိုတင်ဆက်ထားပါတယ်
တောင်ပိုင်းချင်းမျိုးရညီလာခံကိုကျင်းပရတာနဲ့ပတ်သက်လို့ညီလာခံပြည်မြောက်ရေးကော်မတီတွင်းမှုဦးအောင်လောဟာကအခုလိုပြောပါတယ
်သူတို့ပုံသဘောတူညီချက်များဆိုပြီးတော့ထုတ်ပြန်ထားတဲ့150ချက်အပေါ်မှာကျွန်တော်တို့အမြင်ကကျွန်တော်ရဲ့လူထုအမှန်ကူဆပြုတဲ့လူများတက်ရောက်ရှိနေပါဝင်ခြင်းမရှိတဲ့အတွက်ဒါကကျွန်တော်တို့ပုံသဘောတူညီချက်လို့ကျွန်တော်လောလောဆယ်မတန်းဖန်နိုင်ပြီးဘူးပေါ့နော်ကျွန်တော်တို့ဘက်ကပါဝင်ခြင်းမရှိဘူးလို့ကျွန်တော်ခံစားရတဲ့အတွက်ဒီဟာကိုကျွန်တော်တို့တည်သားမှရှိတဲ့တောင်ပိုင်းမှာကျွန်တော်ပြန်ပြီးချတာပြီးတော့ဆင်နာတော့သူတို့ချင်းညီလာခံလုပ်တဲ့ဟာကိုကျွန်တော်တို့ဒီမှာပြန်ပြီး confirm လုပ်ဖို့သဘောပဲ
ပြီးခဲ့တဲ့2013ခုနှစ်ကချင်းမြင့်နယ်ရဲ့မြို့တော်ဟာကမှာဒုတိယကြိမ်မြောက်ချင်းမျိုးရညီလာ ခံကျင်းပခဲ့ကြပြီးပုံသဘောတူညီချက်150ကျော်ရရှိခဲ့ကြတယ်လို့အဲ့ဒါလို့သမျိုးသားလုံးနဲ့သက်ဆိုင်တဲ့ညီလာခံတွေကျင်းပတဲ့အခါမှာတောင်ပိုင်းဒေသဟာကူးဆိုင်မှုအားနည်းပြီးညှင်းပယ်မှုတွေခံရတယ်လို့ခန်းစားရတာကြောင့်ဒီတောင်ပိုင်းညီလာခံကိုစီစဉ်ရတာဖြစ်တယ်လို့ဦးအောင်လောဟာကပြောပါတယ်ချင်းမျိုးရာဒီမိုကရက်တစ်ပါတီသွေးမှုစလိုင်းကျဲဦးပြထောင်ကတော့အချင်းချင်းကြားတိုင်ပင်ညှိနှိုင်းဖြည့်ရှင်းတင့်တယ်လို့ပြောပါတယ်
2023ညလခါဟာအနေချက်ရှိပါတယ်တောင်ပိုင်းကိုကျွန်တော်ဆက်ရှုရှုတဲ့အပိုင်းတွေလည်းရှိခဲ့ဖွင့်ရှိခဲ့ဖို့မှာပေါ့ဒါပေမဲ့ဒီဟာကိုဖြည့်ရှင်းတဲ့နေရာမှာအောက်စုအကုန်လုံးခွဲပြီးတော့ဒါပြီးရောပြီးတော့နေလန်းငါလပုံစံမျိုးနဲ့ကျွန်တော်လောက်နေရင်ရှိသွားနိုင်မှာမဟုတ်ဘူးချင်းတိုင်းပြီးတော့ဒီထက်ပိုကောင်းတဲ့ဟာကိုကျွန်တော်သွားတင်တာပေါ့
တောင်ပိုင်းညလခါမှာ27ရာစုပင်လုံးညလခါကောပြည်တော်စုငင်းချမ်းရေးညလခါကိစ္စကိုလည်းအတိအကျဦးစားပေးအနေနဲ့ဆွေးနွေးသွားကြမှာဖြစ်ပြီးချင်းမြင့်တဲ့တောင်ပိုင်းဒေသမှာရှိတဲ့မြို့နယ်၄မြို့နယ်ကြားအမျိုးသားရေးလုံငန်းပိုင်းဆိုင်ရာမှာရေရှည်အလုတ်သွဲလုံနိုင်ရေးစုံရဖွဲ့စည်းတစ်ခုဖြစ်ပေါ်လာရေးကိုလည်းဆွေးနွေးကြမယ်လို့သိရပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်မှာရှိနေတဲ့ဘင်္ဂလီတွေကိုရခိုင်ပြည်နယ်ကမွတ်စလင်အတိုင်းအဝိုင်းရခိုင်လူမျိုးတွေကိုရခိုင်ပြည်နယ်ကဗုဒ္ဓဘာသာကိုးကွယ်သူများလို့မြန်မာအစိုးရကတုံ့နှုံးတာကိုရခိုင်ပြည်နယ်73မြို့နယ်မှာဒေသခံတွေဆန္ဒပြကန့်ကွက်ခဲ့ကြပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါဒီစီစဉ်ကိုတောက်ကြနေမနေ့ပိုင်းမှာပြန်ပြီးနားဆင်နိုင်ပါရဲ့ရှင်